တော်ရရှိမြားခင်ဗျာ35ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့ကနိုဝင်ဘာလ2ရက်စနေနေ့မှာစတင်ကျင်းပနေပါတယ်ညီလာခံကိုအာဆီယံအသင်းဝင်10နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြပြီးမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ပါတယ်ညီလာခံမှာဒေသတွင်းလုံခြုံရေး၊ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့လေထုညီညာမှုတားဆီးကာကွယ်ရေးတွေဆွေးနွေးကြပါတယ်အာဆီယံ10နိုင်ငံမှာလူဦးရေသန်း650နီးပါးနေထိုင်ကြပြီးနောက်5နှစ်မှာ GDP စုစုပေါင်းထုတ်ကုန်တန်ဖိုးအမေရိကန်ဒေါ်လာ 4.8 ထရီလီယံဘူးရောက်အောင်ရည်မှန်းထားတဲ့အတွက်ကမ္ဘာမှာစတုဒ္ဒစီးပွားရေးအင်အားကြီးဒေသဖြစ်နေပါတယ်အဲ့ဒီထိပ်သီးအစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာစင်ခေါ်မှုတွေကိုရင်ဆိုင်နေရပေမဲ့လည်းတတိရှိရှိနဲ့အကောင်းမြင်ဝါဒကိုစုပ်ကိုင်နိုင်စေဖြစ်ပါတယ်အဆွေတော်တို့သိတဲ့အတိုင်းမြန်မာနိုင်ငံဟာရှုပ်ထွေးတဲ့ပြောင်းလဲမှုတွေကိုတပြိုင်တည်းထဲကြုံတွေ့နေရပါတယ်ဒီကူးပြောင်းမှုတွေဟာစတုဒ္ဒမြောက်ဆက်မှုအသွင်ကူးပြောင်းမှုတွေနဲ့အလားတူနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေအပေါ်သက်ရောက်နေပါတယ်လို့ထည့်သွင်းပြောဆိုသွားပါတယ်ဒါအပြင်ဤပညာရဲ့တိုးတက်ပြောင်းလဲမှုတွေကလယ်ယာစိုက်ပျိုးရေးကဏ္ဍကိုလည်းမျက်နှာသာမပေးခဲ့ပါဘူးလို့ပြောဆိုလိုက်သလိုမြန်မာနိုင်ငံကိုလာရောက်မဲ့အရေးသွေးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးဝန်ဆောင်မှုပေးနိုင်ဖို့မိမိတို့ရဲ့မူဝါဒပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနဲ့ digital ဘိုင်းဆိုင်ရာအခြေခံအဆောက်အုံတွေကိုမြင့်တင်နိုင်ဖို့အတွက်ကြိုးပမ်းလျက်ရှိပါတယ်လို့ပြောဆိုလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေထဲမှာအသက်အရွယ်နဲ့ဝါရအကြီးဆုံးဖြစ်တဲ့မလေးရှားဝန်ကြီးချုပ်မဟာသီယာကအာဆီယံဟာအတော့ကိုကြီးမားတဲ့ဈေးကွက်ကြီးဖြစ်တယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေကိုဝင်မပါခြင်းဘူး။အမေရိကန်သမ္မတထရန့်ရဲ့အမျိုးသားကိုယ်ကျော်ကြီးဝါဒကိုရင်ဆိုင်နိုင်ဖို့အာဆီယံအသင်းတစ်ခုလုံးကတတန်နဲ့ထွက်တင်နေ။ဒီအချိန်ဒီမှာအသင်းဝင်နိုင်ငံတစ်နိုင်ငံကသူတယောက်တည်းရှောက်သွားမယ်ဆိုရင်အနိုင်ကျင့်ခံရလိမ့်မယ်လို့စော်ဩပြောဆိုလိုက်ပါတယ်။အာဆီယံသင်းရဲ့စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌအေရင်ဂျီရာကကမ္ဘာစီးပွားရေးကိုအကြက်တဲဖြစ်စေမဲ့ကုန်သွယ်ရေးစစ်ပွဲကိုဆန့်ကျင်ပြီးကမ္ဘာကုန်သွယ်မှုငြိမ်းချမ်းရေးအတွက်စုပေါင်းတိုက်တွန်းတောင်းဆိုကြဖို့ပြောပါတယ်။အာဆီယံ10နိုင်ငံနဲ့တခြား6နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊အိန္ဒိယနဲ့နယူးဇီလန်တို့ဟာ RCEP ASEP လို့ခေါ်တဲ့ဒေတာရင်းစီးပွားရေးမဟာမိတ်အဖြစ်ရပ်တည်ဖို့ညှိနှိုင်းဆောင်ရွက်နေတာ9နှစ်ရှိပြီဖြစ်တဲ့အတွက်အဆုံးသတ်သဘောတူညီချက်တွေရဖို့ကိုလည်းဒီနှစ်မှာနိုင်ငံကောင်းဆောင်တွေကမျှော်လင့်ထားကြပါတယ်။ဒီအဖွဲ့အစည်းဖြစ်ပေါ်လာဖို့တရုတ်အစိုးရကနောက်ကနေအဓိကကြောထောက်နောက်ခံပြုနေပါတယ်။တကယ်လို့ ASEP အဖွဲ့ရဲ့နောက်ဆုံးပိတ်သဘောတူညီချက်ရပြီဆိုရင် 16 နိုင်ငံပေါင်းလူဦးရေတန်း 3,400 ရှိတဲ့အတွက်ကမ္ဘာလူဦးရေရဲ့တဝက်နီးပါးဖြစ်သလို GDP တန်ဖိုးကအမေရိကန်ဒေါ်လာ22ထရီလီယံကျော်ဖို့ရှိမှာဖြစ်ပါတယ်။အဲ့ဒီပမာဏဟာတကမ္ဘာလုံးကုန်ထုတ်လုပ်မှု GDP တန်ဖိုးရဲ့3ဘုံတစ်ဘုံရှိပါတယ်။ဒါပေမဲ့အဲ့ဒီလို16နိုင်ငံပေါင်းမဲ့ ASEP စီးပွားရေးမဟာမိတ်အဖွဲ့ပေါ်လာဖို့ဒီနှစ်မှာမသေးကြသေးဘူးလို့လည်းသိရပါတယ်။ဘာကြောင့်လဲဆိုရင်အိန္ဒိယရဲ့တောင်းဆိုမှုအသေးချောင်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက ASEP အဖွဲ့ပေါ်လာဖို့ညှိနှိုင်းဆောင်ရွက်ချက်တွေမှာသူ့အနေနဲ့သဘောတူပါဝင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီ ASEP သဘောတူညီချက်အရာတရုတ်ရဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေကသူတို့ဈေးကွက်ထဲမှာလွှမ်းမိုးနေရယူသွားမှာကိုစိုးရိမ်နေတဲ့အတွက်သူတို့အတွက်လည်းအကျိုးရှိမဲ့ကိစ္စပါထည့်သွင်းဖို့တောင်းဆိုနေတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြောင်းလဲလာမဲ့ဒေတာရင်းအခြေအနေမှာပြည်တွင်းငြိမ်းချမ်းရေးမရသေးတဲ့မြန်မာနိုင်ငံအနေနဲ့တော့စစ်စရိတ်ထောင်းတဲ့အပြင်ဤပညာအားနည်းမှုမတည်ငြိမ်မှုအကန့်အသတ်ကြီးမှုတွေကြောင့်ကုန်ထုတ်လုပ်မှုတိုးမြင့်ဖို့ခက်ခဲနေဦးမှာဖြစ်ပြီးဒေတာရင်းမှာထွက်ပေါ်လာမဲ့အခွင့်အလမ်းတွေကိုအမိရစုပ်ကိုင်နိုင်မှာလားဆိုတာကတော့လုတ်ပိုင်ခွင့်အာဏာရှိတဲ့ခေါင်းဆောင်တွေအပေါ်မှာမူတည်နေတဲ့အကြောင်းတင်ပြလိုက်ပါရခင်ဗျာ